ဘင်္ဂလားပင်လယ်ော်ထဲမှာဖြစ်ထွန်းနေတဲ့ဆိုက်ကလုန်းမူချာအပူပိုင်းမုန်တိုင်းဟာမေလ13ရက်နေ့ညနေပိုင်းနဲ့မေလ14ရက်နေ့နေ့လယ်ပိုင်းအကြားမှာပြင်းထန်တဲ့မုန်တိုင်းတစ်ခုဖြစ်နေမြန်မာကမ်းရိုးတန်းကိုဝန်ရောက်နိုင်တယ်ဆိုပြီးတော့အိန္ဒိယမိုးလေဝသဌာနကမေလ9ရက်နေ့မှာခန့်မှန်းချက်ထုတ်ပါတယ်။ဘင်္ဂလားပင်လယ်ော်အရှေ့တောင်ပိုင်းမှာဖြစ်ထွန်းနေတဲ့အပူပိုင်းမုန်တိုင်းကြောင့်မေလ8ရက်နေ့မေလ12ရက်နေ့တွေမှာတော့အက်ဒမန်နဲ့နီကိုဘာကျွန်းတွေမှာမိုးသက်ထန်ပြီးတော့ဒီအပူပိုင်းမုန်တိုင်းငယ်ဟာမကြခင်မှာဆိုက်ကလုန်းမုန်တိုင်းတစ်ခုဖြစ်နေအားကောင်းလာနိုင်တယ်ဆိုပြီးတော့IMD အိန္ဒိယမိုးလေဝသဌာနကသတိပေးပါရယ်မုန်တိုင်းဟာမြောက်ပိုင်းကိုဥတီနေပြီးတော့အိန္ဒိယနိုင်ငံတဲ့ဒီမြန်မာနိုင်ငံဘက်ခြမ်းတဲ့ကိုမုန်တိုင်းကုန်းတွင်ဝင်နိုင်တယ်ဆိုပြီးတော့ခန့်မှန်းထားပါရယ်ဒါပေမဲ့လည်းလေကြောင်းပြောင်းလဲသွားနိုင်တယ်လို့လည်းတွက်ဆထားပါရယ်ကမ်းရိုးတန်းမှာရှိတဲ့အိန္ဒိယပြည်နယ်တချို့ကတော့အိန္ဒိယအာဏာပိုင်တွေကအရေးပေါ်အနေအထားပြင်ဆင်ထားပါရယ်မြန်မာနိုင်ငံမှာလည်းသဘောကပ်ပြီး NDA ဆိုင်ရာစီမံခန့်ခွဲမှုကော်မတီအရေးပေါ်အစည်းအဝေးတစ်ရက်ကိုခေါ်ယူခဲ့ပြီးတော့အဲ့ဒီအစည်းအဝေးကိုမြန်မာစစ်ကောင်စီရဲ့ဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတယောက်မေကွန်ပြောဆိုခဲ့တယ်လို့နိုင်ငံပိုင်သတင်းတွေမှာဖော်ပြပါရယ်မြန်မာနိုင်ငံမှာ2008မီလလုံးကတော့နာဂစ်ဆိုက်ကလုန်းမုန်တိုင်းကြောင့်လူပေါင်း3000ကျော်သေဆုံးခဲ့တဲ့အထိအဆိုးဝါးဆုံးသဘောကပ်ပြီးအန္တရာယ်ဆက်ရောက်ခဲ့မှုပါရယ်သဘောကပ်ပြီးအန္တရာယ်ဆိုင်ရာစီမံပြင်ဆင်မှုတွေနဲ့မုန်တိုင်းပြီးကစေးလုပ်ငန်းတွေအားနည်းချက်ကြောင့်အဲ့ဒီကာလစစ်အစိုးရဟာအပြင်းထန်ဝေဖန်ခြင်းခံခဲ့ရပါတယ်ခင်ဗျာ